Hello, Suvia. Suvia, Myanmar nainga chang go ne paung mya soa song chi de da la de. India tadin sa sha tiao phit par de. Ku Myanmar nainga ma phit ne a che ne go le Suvia a ti song phit par le me. Myanmar nainga ma ti ngai mu mu si bu si ba ye le kamak ma phit ne a sa sa a ye ha paw. Na sia na tin tha de a che ne phit de. Tai pwe le phit ne. Di lo ma ti ngai phit ne a che myo ma. India nainga ha sit kaung si ne
Well, I don't think Indian business in Myanmar is going very well. There are one or two companies which have gone there and done some projects, but by and large, Indian business growth in Myanmar is nothing compared to some of the other countries.
Myanmar nga India ye loun ngan dui ha tait a sin pye chaw mwe ni de lo chano ma tin ma bu Myanmar ne thi twei lou saung ni de company ta khu na khu ga lwe bi bo bya da ba mai Myanmar nangan twei India ye loun ngan dui pamana ga chan a shit taw a sha nangan ta chou ne sa yin no ma mya la ba bu de ta yong ne do loun wa ma shin nai bu bo bya da ba mai bo ye ji da ga a khu win ji chou Modi cha mat tha de at east policy a shit bet ma lou sha saung ywe ye so de mu wa ra a twe ဒီမူဝါဒအောင်မြင်ရေးအတွက်မြန်မာနိုင်ငံဟာတည်ငြိမ်အေဂျင်စီဒီမိုကရေစီထွန်းကားဖို့လိုအပ်ပါတယ်။အဲဒီလိုမှမဟုတ်ရင်တော့အိန္ဒိယဟာမြန်မာကိုဖျက်ပြီးအရှေ့တောင်အရှာနိုင်ငံတွေကိုကုန်းလန်းကရောက်ရှိနိုင်မှာမဟုတ်ပါဘူး။အခုလက်ရှိမတည်ငြိမ်နေတဲ့အခြေအနေတွေကိုကြည့်ပြီးအိန္ဒိယရဲ့အဝေးပြေးလမ်းဖောက်လုပ်ရေးတို့ကလဒန်စီမံကိန်းတို့ဟာနှောင့်နှေးနေရပါတယ်။ဒီအခြေအနေတွေဒီဖြစ်စဉ်တွေဟာအိန္ဒိယအတွက်တော့သတင်းကောင်းမဟုတ်ပါဘူးဗျာ
။ဟုတ်ပြီအဲ့တော့အိန္ဒိယနိုင်ငံရဲ့စီမံကိန်းတွေအောင်မြင်ဖို့Act East Policy ချောမွေးဖို့အတွက်မြန်မာနိုင်ငံတည်ငြိမ်အေးချမ်းဖို့လိုအပ်တယ်ဆိုရင်ဒီလိုအခြေအနေမျိုးဖြစ်ထွန်းလာအောင်အိန္ဒိယနိုင်ငံအတွက်အကောင်းဆုံးအခြေအနေမျိုးဖြစ်လာအောင်ပေါ့လေအိန္ဒိယနိုင်ငံဘာလုပ်ပေးနိုင်ပါသလဲမြန်မာနိုင်ငံပေါ်အိန္ဒိယရဲ့အခက်အခဲတွေကဘာလဲဆိုတာလည်းပြောပါဦးအိန္ဒိယဟာ the biggest democracy in the world ဆိုပြီးတော့ကြွေးကြော်နေတဲ့မြန်မာအိန္ဒိယချင်းဖြစ်ပါတယ်သူတို့ဘာလုပ်နိုင်မလဲခင
် Well to be very honest we expected India to do more Indian policy has just been wait and watch and you know they are critical of certain developments in Myanmar the Indian foreign ministry has from time to time said that we expect democracy to come back to Myanmar but what
ရှင်းရှင်းပြောရရင်တော့အိန္ဒိယအနေနဲ့ပိုလုပ်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်။အခုတွေ့ရသလောက်အိန္ဒိယမူဝါဒကိုပြောရရင်မြန်မာနိုင်ငံကဖြစ်ရတဲ့ချို့ကိုဝေဖန်တာတော့ရှိပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားတာမြင်တွေ့လို့တယ်လို့အိန္ဒိယနိုင်ငံကြီးဝန်ကြီးကအခါအားလျော်စွာလည်းပြောပါတယ်။ဒါပေမဲ့ကျွန်တော်တို့ဖြစ်စေချင်တာကတော့အိန္ဒိယအနေနဲ့တစုံတစ်ခုဖြစ်လာမှတုံ့ပြန်တာမျိုးမဟုတ်ပဲထိရောက်တဲ့ကြိုတင်လှုပ်ဆောင်မှုတွေလုပ်ပြီးငြိမ်းချမ်းရေးအတွက်ကြားဝင်ဆောင်ရွက်ပေးတာတွေပဲဖြစ်ပါတယ်။အခုတော့ဒါတွေကိုအိန္ဒိယဘက်ကမဆောင်ရွက်ပဲအာဆီယံကိုပဲတွန်းပို့နေပါတယ်။အာဆီယံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုထောက်ခံနေပါတယ်။အဲ့ဒီအာဆီယံအစီအစဉ်တွေကဘယ်လိုမှခီးမပေါက်ပါဘူး။အာဆီယံနိုင်ငံတချို့ဟာလည်းစစ်အုပ်ချုပ်ရေးနဲ့အကျွမ်းတဝင်ရှိနေကြလို့မြန်မာစစ်တပ်အပေါ်တိတ်ပြီးသဘောထားမတင်းမာကြပါဘူးလို့ဆိုရမယ်ထင်ပါတယ်။ဒီနေရာမှာအိန္ဒိယရဲ့အနေအထားဟာတိတ်စိတ်ဝင်စားဖို့ကောင်းပါတယ်။အိန္ဒိယနဲ့မြန်မာဟာစစ်တပ်ချင်းလည်းဆက်ဆံမှုရှိပါတယ်။အဲ့တချိန်တည်းမှာပဲနိုင်ငံရေးပါတီတွေနဲ့လည်းထိတွေ့ဆက်ဆံမှုတွေရှိပါတယ်ဒါဟာအခွင့်အရေးကောင်းပါပဲဒါကိုအိန္ဒိယကအသုံးမချပါဘူးဗလာဒီမာပူတင်တို့ဇာလန်စကီတို့နဲ့ပြောဆိုခဲ့သလိုမြန်မာနိုင်ငံကိစ္စမှာလည်းဘာကြောင့်ဝင်မပြောနိုင်ရတာလဲအိန္ဒိယဟာဂန္ဒီမွေးဖွားခဲ့တဲ့နိုင်ငံပါဂန္ဒီငြိမ်းချမ်းရေးအဖွဲ့မျိုးဆေလွတ်ပြီးကြိုးပမ်းကြည့်တင်ပါတယ်ထိရောက်မှုတွေရှိလိမ့်မယ်လို့ထင်ပါတယ
်တချို့ကပြောကြတယ်ဥပမာအဖြစ်ဆိုရပါစို့အမေရိကန်ကဆိုလို့ရှိရင်မြန်မာနိုင်ငံကိုသိပ်ပြီးတော့ကင်တွယ်လိုက်ရင်တရုတ်ဘက်ကိုပို့ပြီးတွန်းပို့လိုက်လို့ဖြစ်သွားမှာကိုသူတို့အလေးထားစဉ်းစားရတယ်လို့တရုတ်ကဆိုကြတယ်ပေါ့လေဆိုတော့အခုလည်းပဲအိန္ဒိယနိုင်ငံကလည်းအလားတူသဘောထားမျိုးရှိနေလေရောသလားတိုက်တိုက်တွန်းတွန်းဖိဖိစီစီလွတ်လွတ်ရင်မြန်မာနိုင်ငံဟာတရုတ်ဘက်ကိုပို့ရောက်သွားမယ်သူတို့မဟုတ်တရုတ်ကသူတို့ကိုညှူညီမယ်စသဖြင့်ပေါ့လေအဲ့လိုသဘောထားများရှိနေရောသလားဆိုပြ
Well, I personally believe that's absolute nonsense. I don't buy that at all. There is nothing left, you know, as far as, you know, the Burmese stomach now going into China's pocket.
အဲ့ဒါလုံးဝအဓိပ္ပာယ်မရှိဘူးလို့ကျွန်တော်ယူဆပါတယ်။လုံးဝလက်မခံပါဘူး။မြန်မာစစ်တပ်ဟာတရုတ်ကပိတ်ဆောင်တဲ့ရောက်နေပြီးသားပါ။ဘာမှမကြံတော့ပါဘူး။မြန်မာနိုင်ငံမှာလုပ်နေတဲ့အေယာမစီးပွားရေးစီမံကိန်းကြီးတွေကိုပဲကြည့်ပါ။ဒါကောမှမြန်မာပြည်တရုတ်ရင်ခွင်ထဲရောက်မသွားစေချင်ဘူးလို့အိန္ဒိယကပြောမယ်ဆိုရင်တော့ဒါဟာမှားယွင်းမှုပဲဖြစ်ပါတယ်
။ဟုတ်ကဲ့ဒီနေရာမှာဆက်ဆက်ပြီးတော့ပေါ့လေ1988ဒီမိုကရေစီ ုံကြွားမှုတုန်းကရောအိန္ဒိယမြန်မာဒီမိုကရေစီတောင်းဆိုမှုကိုအစောပိုင်းမှာတော့တရက်ကြောကြောထောက်ခံခဲ့တယ်လို့သိရပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့နည်းနည်းလေသံပြော့သွားတယ်။အဲ့ဒီကိစ္စလည်းပြန်ပြီးသုံးသပ်ပါအောင်ဒီဟာနဲ့တခါတည်းဆက်ဆက်ပြီးကျွန်တော်စဉ်းစားလို့ရအောင်ပေါ့လေ
။ Prime Minister Rajiv Gandhi and his government was in total support of the cause of democracy in Myanmar.If you recall,
ဝန်ကြီးချုပ်ရာဂျစ်ဂန္ဒီနဲ့သူ့ရဲ့အစိုးရဟာမြန်မာဒီမိုကရေစီအရေးကိုလုံးဝအုတ်တုံထောက်ခံခဲ့ပါတယ်။အဝေးရောက်အစိုးရကတောင်မှထောက်ခံပံ့ပိုးပေးခဲ့ပါတယ်။နောက်အိန္ဒိယမှာပြဿနာတွေဖြစ်ပြီးရွေးကောက်ပွဲလုပ်တော့ညွန်ပေါင်းအစိုးရတက်လာပါတယ်။ညွန်ပေါင်းအစိုးရဟာမြန်မာအရေးသားမကဘယ်ကိစ္စကိုမှပြက်ပြက်သားသားမဆုံးဖြတ်နိုင်ခဲ့ပါဘူး။ဒါပေမဲ့ဒီကနေ့မိုဒီအစိုးရဟာတည်ငြိမ်တဲ့အစိုးရတရက်သားမကခိုင်မာတောင်းနှင်းတဲ့အစိုးရတရက်လည်းဖြစ်ပါတယ်။သူ့အနေနဲ့အိန္ဒိချင်းရဲ့နိုင်ငံရေးမှာပြက်ပြက်သားသားဆောင်ရွက်သင့်ပါတယ်
။နောက်ဆိုရတဲ့ဇာတ်တူကဘာလဲဆိုရင်အိန္ဒိယရဲ့အရှင်းမြောက်ဒေသသဘုံတွေကိုနှိမ့်နေတဲ့ကိစ္စနဲ့ပတ်သက်နေပါတယ်။အဲဒီအရှင်းမြောက်ဒေသသဘုံတွေကိုနှိမ့်နေဖို့အတွက်မြန်မာစစ်တပ်နဲ့ဆင့်မြတ်ဖို့လိုတယ်။ဒါမြန်မာစစ်တပ်ညွန်ကြီးအောင်လုပ်လို့မရဘူး။ဒါကြောင့်ငါတို့ကဘာပဲဖြစ်ဖြစ်မြန်မာစစ်တပ်နဲ့ဖိမျောင်းဆက်ဆံရမယ်ဒါအိန္ဒိယနိုင်ငံရဲ့လုံခြုံရေးအတွက်မြန်မာစစ်တပ်ဟာအရေးပါတယ်လို့သူကပြောကြပါတယ်အဲ့ဒါကဘလောက်မှန်တယ်လဲဘယ်လိုသဘောထားတယ်လဲကိစ္စနဲ့ပတ်သက်ပြီး
I don't really buy this argument and I can tell you an authority that the Burmese military has done very little to tackle this problem in India once in a while they have caught a few rebels and handed them back over India
ဒီကိစ္စကိုလည်းကျွန်တော်လက်မခံပါဘူး။အိန္ဒိယရဲ့ဒီပြဿနာပြည်လည်ဖို့မြန်မာစစ်တပ်ကဘာမှမလုပ်နိုင်တော့အောင်ပါပဲ။တခါတလေမှသဘုံတချို့ကိုဖမ်းဆီးပြီးအိန္ဒိယဘက်ပြန်ပို့ပေးတာတော့ရှိပါတယ်။ဒီကနေ့အထိလည်းဒီအိန္ဒိယအရှေ့မြောက်သဘုံအများအပြားဟာစကိုင်းတိုင်းထဲမှာပုံမှန်အခြေစိုက်နေကြပါတယ်။ကျွန်တော်ကိုယ်တိုင်အဲ့ဒီသဘုံစကန်းတချို့ကိုရောက်ဖူးလို့အတိအကျပြောနိုင်တာပါ။အခုဆိုရင်မြန်မာစစ်တပ်ဟာ PDF တပ်ဖွဲ့တွေကိုတိုက်ခိုက်ရမှာဒီအိန္ဒိယသဘုံတချို့ကိုတောင်အသုံးချနေတယ်လို့အိန္ဒိယမီဒီယာတချို့မှာရေးသားထားတာတွေ့ရပါတယ်။အိန္ဒိယစစ်တပ်ကတော့ဒီသဘုံတွေတိုက်ခတ်ရမှာအကူအညီရနိုင်တဲ့မြန်မာစစ်တပ်ကိုစိတ်ပြတ်အောင်မလုပ်နိုင်ဘူးလို့ပြောပါလိမ့်မယ်။ဒီလိုပြောနေတာလဲကြားပါပြီ။ဘာအကူအညီမှလည်းဟုတ်ဒီပါတီမရရှိခဲ့ပါဘူး။မြန်မာစစ်တပ်အနေနဲ့လည်းသူတို့နိုင်ငံထဲမှာအဖွဲ့အစည်းမျိုးစုံအင်အားစုမျိုးစုံကိုအနိုင်နိုင်တိုက်နေရတာပါ။အိန္ဒိယစစ်တပ်ကိုကူညီဖို့အနေနဲ့သားသားဗျာ။ဒါကြောင့်ဒီကိစ္စကိုလည်းကျွန်တော်လုံးဝပယ်ချပါတယ်။
ဆိုတော့အိန္ဒိယပါဝင်ကမ္ဘာနိုင်ငံတွေကအာဆီယံကိုပဲစီနံတင်ပြီးတော့တွန်းနေကြတယ်လို့ဆိုကြတယ်။ဒါပေမဲ့အာဆီယံရဲ့ဘုံသဘောတူညီချက်ကလည်းဘာမှအလုံးမဖြစ်ဘူး။စစ်မတွန်းနိုင်ဘူး။ဆိုဒီလိုအခြေအနေမျိုးမှာအိန္ဒိယအနေနဲ့အာဆီယံကိုစီနံမတင်ပဲအာဆီယံကိုမတွန်းဘဲနဲ့ပေါ့လေ။သူ့အနေနဲ့လုံနိုင်တယ်မရှိဘူးလား။ဥပမာဆိုကြပါစို့အိန္ဒိယဟာလည်းပဲဒါတောင်အာရှပူးပေါင်းဆောင်ရွက်အဖွဲ့ဆိုတာရှိရဲ့ဆာဆိုတာရှိရဲ့တခါ BIMSTEC ပေါ့လေ။ဘင်္ဂလားပင်လယ်ဒေသနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့ရှိတယ်။ဒီအဖွဲ့တွေအနေနဲ့ကရောအိန္ဒိယတနိုင်ငံနဲ့မဟုတ်တော့မှဒါမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တစုံတရာကြားဝင်ပြီးပြောနိုင်တဲ့အခြေအနေမရှိဘူးလားအဖွဲ့အစည်းအနေနဲ့ပေါ့လေ
။ Well, you know, that Southeast Cooperation Front has not really worked. And it's primarily because of India-Pakistan rivalry. So let's not bring SARC into the picture.
ကောင်အရှဘူပေါင်းဆောင်ရည်အဖွဲ့စတ်ကတော့တကယ်အလုံးမဖြစ်ပါဘူးအဓိကအဖြစ်အိန္ဒိယနဲ့ပါကစ္စတန်တို့အားပြိုင်နေကြလို့ဖြစ်ပါတယ်အဲ့ဒါကိုတော့ထည့်မစင်စားပါနဲ့တော့ဒါပေမဲ့ဘင်းစတက်ကိုကြည့်ရင်အဲ့ဒီအထက်မှာမြန်မာနဲ့အတူအိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်တို့ပါဝင်ကြပါတယ်အားလုံးဟာမြန်မာအိန္ဒိချင်းတွေဖြစ်ကြပါတယ်ဒါကြောင့်ဖြစ်တင်တာကအဲ့ဒီအထက်မှာအိန္ဒိယကဥဆောင်ပြီးထိရောက်တဲ့လုပ်ငန်းတွေပေါ်ဆောင်သင့်ပါတယ်အာဆီယံနဲ့ဆန့်ကျင်စရာမလိုပါဘူးအာဆီယံလဲသူ့ဟာသူလို့ဘန်စတက်ကလည်းသူနီးသူဟန်နဲ့ကြိုးပမ်းတင်ပါတယ်ဒီနိုင်ငံဟာစစ်တပ်ကရောဒီမိုကရေစီပါတီတွေဘက်ကပါလက်ခံနိုင်တဲ့ပါတီတွေဖြစ်ပါတယ်မြန်မာနယ်စပ်မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်မစ္စတာဇိုရန်ထန်းကဟာအိန္ဒိယကိုနှစ်ပေါင်း20ကျော်ကြာတော်လှန်ခဲ့ပြီးအခုပြည်နယ်ဝန်ကြီးချုပ်ဖြစ်လာသူပါသူဟာမြန်မာစစ်တပ်နဲ့ရောဒေါ်အောင်ဆန်းစုကြည်နဲ့ပါရင်းနှီးသူပါဒီလိုလူမျိုးကဥဆောင်ပြီးစစ်ဆန်ညှိနှိုင်းရေးလှုပ်ဆောင်တင်ပါတယ်
ဆိုတော့ဟုတ်ပါတယ်ဒီမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်နဲ့ပတ်သက်ပြီးကတော့မြန်မာဒီမိုကရေစီအေးလှုပ်ရှားတဲ့လူကလည်းအတက်ကြပါတယ်အဲဒီကထွေပြရတဲ့ဒုက္ခသည်တွေကိုလည်းသူလက်ခံတယ်ကူညီတယ်ဘိုးဆိုးရမ်းတဲ့ကိုသဘောထားမတိုက်ဆိုင်လဲသူကတော့သူ့လူပိုင်ခွင့်ကသူကူညီတယ်ဆိုတာကျွန်တော်ကြားပါတယ်ခင်ဗျာဒါပေမဲ့သူကပြည်နယ်ဝန်ကြီးချုပ်အဆင့်ပေါ့လေဆိုအိန္ဒိယနိုင်ငံဘိုးဆိုးရမ်းတဲ့မှာကသူ့လိုသဘောထားရှိတဲ့လူမျိုးနိုင်ငံရေးသမားတွေကဘယ်နှစ်ယောက်ရှိပါသလဲဆူဗီယာရဲ့အမြင်နဲ့တူညီမဲ့နိုင်ငံရေးအဖိုင်ဝိုင်းရှိရဆိုရင်လည်းပြောပြပါအောင်ဘလောက်အတက
် Yes, I can tell you that even people in the BJP, especially those from the northeast, they are very much interested that India takes a bold step in Myanmar. Not just
ကျွန်တော်ပြောနိုင်ပါတယ်အာနာယ BJP ပါတီဝင်တွေအထူးသဖြင့်အရှင်းမြောက်ဒေသကပုဂ္ဂိုလ်တွေဆိုရင်မြန်မာအရေးမှာအိန္ဒိယဂျာဝင်လှုပ်ဆောင်ပေးတဲ့လို့ယူဆနေကြတာပါမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်တင်မဟုတ်ပါဘူးမနီပူပြည်နယ်က BJP ဝန်ကြီးချုပ် N Vidhan Singh ကလည်းမြန်မာပြည်နာပြည်လဲရေးကိုအထူးလှူလာနေသူပါမနီပူရဲ့စီးပွားရေးအခြေအနေဟာမြန်မာနယ်စပ်ဖွင့်လှစ်ရေးအပေါ်မှာမူတည်နေတာပါအလားတူစွာပဲအိန္ဒိယရဲ့ဒုတိယနိုင်ငံကြီးဝန်ကြီးဟာလည်းမနီပူပြည်နယ်ကဖြစ်ပါတယ်ကွန်ဂရက်ပါတီကနိုင်ငံရေးသမားအများအပြားဟာလည်းမြန်မာအရေးမှာပါဝင်ဆောင်ရွက်လိုကြပါတယ်ဒါပေမဲ့ဘဝအစိုးရတွေကလူတချို့ကဝေဖန်ခံရမှာကိုအလွန်အမင်းတွန်းလန့်ခုခံကြပါတယ်သတိထားလွန်းပါတယ်ရှေ့ကိုထိုးပေါက်လှုပ်ဆောင်တာမျိုးကိုရှောင်ကျဉ်ကြပါတယ်ဗျာ